Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်2019ခုနှစ်မေလ31ရက်ဗုဒ္ဓဦးနေ့ညနေခင်း VOA စီစဉ်တွေကိုမြေခင်ပြောင်စုမြို့တော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်ထိလိုင်းဒိုမီတာ19.25တို့ကနေတိုက်ရိုက်ထုံးလွှင့်ပေးနေပါတယ်ကျွန်မအီတန်စမဒီညနေခင်းတွေ့စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့သတင်းတွေထဲမှာတော့အာဖဂန်နိုင်ငံကာဘူးမြို့တော်မှာဒီကနေ့မနေ့စောပိုင်းကပြင်းထန်တဲ့ကားဘုံးထောင်တိုက်ခိုက်မှုကြောင့်လူ90ထက်မနည်းသေဆုံးပြီး300ကျော်ဒဏ်ရာရပါတယ်။တိုက်ချင်းဖြစ်ပထင်းတပ်မစ်ဆိုင်းတုံးရန်ကာဝေးအစီအစဉ်တရက်ကိုအောင်မြင်ဆန်းသတ်နိုင်ခဲ့တဲ့အကြောင်းအမေရိကန်ပင်တဂွန်စစ်ဌာနချုပ်ကပြောဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုမတ်တငီထိုင်နေသူကြီးညာပေးမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှတော့တာရှင်နေနားဆင်ကြမှာကမြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးတော့တင်းမာမှုတွေတိုးနေတဲ့အချိန်မှာအမေရိကန်ကဒုံးခွင်းတုံးလက်နက်ကိုဆန်းသတ်လိုက်ပြီးတော့ကုလသမဂ္ဂနဲ့ကမ္ဘာခေါင်းဆောင်အများစုကပြည်တွင်ရှုံချနေတဲ့ကြားကပဲပြီးခဲ့တဲ့သတင်းပတ်ထဲမှာမြောက်ကိုရီးယားကမစ်ဆိုင်းတုံးလက်နက်ဆန်းသတ်တာတွေကိုကတ်စစ်ဆေးလုံနာတွေနဲ့ပတ်သက်ပြီးတော့
Nothing is changing North Korea's actions. And so it's regrouping and saying, okay, what are we going to do? If this is going to happen,
we're going to American Diplomat Nikki Haley ကလို့ပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ကြားမှာပါ။ဒါပြင် American Diplomat အင်ပီရိုနဲ့သတင်းမီဒီယာတွေကြားဆက်ဆံရေးတင်မာလာမှုသတင်းပြင်တက်မတော်တက်စခန်းတစ်ခုကိုရုပ်သိမ်းပေးတောင်းဆိုချက်ကို KNU ကထောက်ခံကြောင်းပြောဆိုတဲ့သတင်းစာရတွေကိုဒီညနေမှာနားဆင်ကြားဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရသတင်းတွေကိုကိုအောင်လင်ဦးနဲ့မတ်တင်ကြီးထိုက်တို့ကကြီးညာပေးသွားမှာပါ။
အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်ကတန်တမန်ရက်ကွက်မှာဒီကနေ့မနေ့စောပိုင်းကပြင်းထန်တဲ့ကားဘုံးထောင်တိုက်ခိုက်မှုကြောင့်လူ90ထက်မနည်းသေဆုံးပြီး300ကျော်ဒဏ်ရာရခဲ့ပါတယ်။ပောက်ကွဲမှုဖြစ်ပွားပြီးနိုင်ပိုင်းကြမှာပဲသေဆုံးသူရေတွက်ကိုအမည်မဖော်လို့သူအာဖဂန်လူမျိုးရေးရှိသူက VOE ကိုအတည်ပြုပြောဆိုခဲ့တာပါ။စောပိုင်းမှာတော့သေဆုံးသူ80ထိရှိနေပြီးအရေးအတွက်ပိုတိုးလာနိုင်ကြောင်းလဲကျန်းမာရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဝါယီတူလာမာချိုရိုကပြောဆိုထားပါတယ်။နိုင်ငံကတန်ယုံတွေနဲ့အစိုးရယုံတွေတရှိရာကပူးမျိုးတော်ကအချက်ချဝါစီအက်ဘာခန်ရဲ့မှာဖြစ်ပွားခဲ့တဲ့ပောက်ကွဲမှုကြောင့်ဒါဇင်နဲ့ချီတဲ့ကားတွေအနည်းနာကအဆောက်အဦတွေလည်းထိခိုက်ပျက်စီးခဲ့တာပါ။အညစ်အကြေးတင်ကားစင်းမှာပောက်ကွဲပစ္စည်းတွေတင်ဆောင်လာပြီးပောက်ခွဲခဲ့တာလို့လည်းအာဖဂန်တာဝန်ရှိသူတွေကပြောပါတယ်။ပြင်းထန်တဲ့ကားဘုံးပောက်ကွဲမှုဟာဂျာမန်တန်ယုံနဲ့မလန့်မကန့်မှဖြစ်ပွားခဲ့ပြီးအင်တာနက်လူကွန်ရက်တွေပေါ်မှာတပ်ပုံတွေမှာတော့တန်ယုံအဆောက်အဦဒဇယ်တပိုင်းပြိုကျပျက်စီးနေတာကိုတွေ့ကြရပါတယ်။ဂျာမန်နိုင်ငံကြားရေးဝန်ကြီးဆစ်ဂမာဂရီဘရီယယ်ကတော့ပောက်ကွဲမှုအတွင်းအာဖဂန်လူမျိုးအဆောင်တော်တော်များများသိဆုံးပြီးဝန်ထမ်းတွေထိခိုက်ဒဏ်ရာတွေရခဲ့တဲ့အကြောင်း Twitter လူမှုကွန်ရက်ကနေပြောဆိုခဲ့တာပါ။ပောက်ကွဲမှုကြောင့်အာဖဂန်ကထိတ်တန့်ဆက်သွယ်ရေးဝန်ဆောင်မှုပေးနေတဲ့ရုရှားလုပ်ငန်းရဲ့ရုံးချုပ်ရှိရာအဆောက်အဦမှာထိခိုက်ပျက်စီးမှုအများဆုံးဖြစ်ခဲ့ပါတယ်။အခင်းဖြစ်ရာနေရာကိုတော့အာဖဂန်လူမျိုးတွေကချက်ချင်းပိတ်ဆို့တားဆီးထားလိုက်တယ်လို့ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေအတွက်နိုင်ငံတကာတပ်ကတပ်ဖွဲ့တွေလည်းရောက်လာခဲ့ကြတာပါ။အာဖဂန်နိုင်ငံကရုံးမြင့်တန်ကြားတွေမှာတော့အမျိုးသမီးတွေပါဝင်လူတော်များကိုအရေးပေါ်ကားတွေနဲ့ဆေးရုံကိုတက်ဆောင်သွားတာကိုလည်းတွေ့ကြပါတယ်။နှစ်ပေါင်းများစွာအတွင်းအသေးအပြောက်အများဆုံးဖြစ်ကာဘူးမြို့ကနေပြောဆိုနေကြတဲ့တက်ခိုက်မှုနဲ့ပတ်သက်လို့ IS Islamic State ကအဖွဲ့ကတော့သူတို့လက်ချက်ဖြစ်ကြောင်းကြေညာထားတယ်လို့အာဖဂန်မှာရှိတဲ့အထူးကရုံးမြင့်တန်ကြားဌာနတစ်ခုကပြောဆိုနေပါတယ်။စီရီးယားခြေဆိုင် IS အဖွဲ့ကမင်းလာတဲ့ကာဘူးမြို့မှာစစ်သားတွေဆရာဝန်တွေပါဝင်လူ90ထက်မနည်းတိစုံးခဲ့တဲ့အကြီးဆုံးစစ်ဆေးရုံတစ်ခုကိုအသေးခံတက်ခိုက်ခဲ့တာပါဝင်အထူးကကြားတဲ့ပြည်မှတ်တွေကိုတက်ခိုက်မှုတွေဟာသူတို့လက်ချက်ဖြစ်ကြောင်းကြေညာခဲ့ဘူးပါတယ်။
ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲပေါ်ရုရှားတို့ဩစာတက်ရောက်ဖို့ဆမျက်မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတဲ့အထက်လွှတ်တော်ထောက်လှမ်းရေးကော်မတီကိုဆက်ရွက်စတဲ့နေလွှဲပြောင်းပေးဖို့သမ္မတထရန့်ရဲ့အမျိုးသားလုံခြုံရေးအကြံပေးဟောင်းမိုက်ကယ်ဖလင်းကသဘောတူလိုက်ပါပြီ။လွှတ်တော်ကော်မတီရဲ့ဆင့်ခေါ်မှုကိုမိုက်ကယ်ဖလင်းကအစိုးပိုင်းကညှင်းပယ်ထားတာပါ။စင်ခေါ်ချက်မှာအကြောင်းအရာကကျေပြန့်လွန်းတယ်လို့သူရဲ့ရှင်းနေတွေကအကြောင်းပြပါတယ်။လွှတ်တော်ကော်မတီဘက်ကစင်ခေါ်ချက်မှာအကြောင်းအရာကိုပြန်ပြီးအသေးစိတ်ခဲ့တာကြောင့်မိုက်ကယ်ဖလင်းဘက်ကပုဂ္ဂိုလ်ရေးဆိုင်ရာဆက်ရွက်စတဲ့တချို့နဲ့လုပ်ငန်းကြီးတစ်ခုနဲ့ဆက်ဆက်နေတဲ့အချက်အလက်တချို့ကိုနောက်သတင်းပတ်ထဲပေးရမယ်လို့ခန့်မှန်းနေကြပါတယ်။အောက်လွှတ်တော်ထောက်လှမ်းရေးကော်မတီဘက်ကလည်းတီးထန့်စုံစမ်းစစ်ဆေးနေပါတယ်။အင်ကာနေမှာတော့သမ္မတထရန့်ရဲ့ကိုပိုင်ရှိနေမိုက်ကယ်ကိုဟင်ကအချက်လက်တွေပေးဖို့ပန်ကြားချက်ကိုပယ်ချခဲ့ပါတယ်။စကရက်တွေအကောင့်ခိုင်မာမှုမရှိကျဲပြန့်လွန်းနေပြီးဖြေဆိုနိုင်တဲ့အခြေအနေမရှိဘူးဆိုပြီးတော့ပြောဆိုခဲ့တာပါ။ဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲမဲဆယ်စီယူရဲ့အဖွဲ့နဲ့ရုရှားတို့ကြားပူးပေါင်းကြံစည်ခဲ့သလားဆိုတာအပါအဝင်တရားစုံစမ်းစစ်ဆေးမှုရဲ့အထူးစုံစမ်းရေးမှုအဖြစ်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ညွှန်ကြားမှုဟောင်းရောဘတ်မူလာကိုတရားရေးဌာနကခန့်အပ်ထားပါတယ်ရှင်။
အမေရိကန်သမ္မတအင်ပီရိုပြောခွင့်ရဲ့ပုဂ္ဂိုလ်ရှော့စပိုက်ဆာဟာမနေ့ကသတင်းတောက်တွေမင်းကုန်းနဲ့မင်းနေရင်မှာပဲသတင်းစာရှင်းလင်းပွဲကနေရုပ်တရက်ထွက်သွားတဲ့အတွက်သမ္မတဒေါ်နယ်ထရန့်အစိုးရနဲ့သတင်းသမားတွေကြားမပြေမလည်ဖြစ်နေတာတွေကိုထပ်မံမိမောက်ထုတ်ပြသလိုဖြစ်ခဲ့ရပါတယ်။သတင်းတောက်တွေအပြည့်ရှိနေတဲ့သတင်းစာရှင်းလင်းပွဲအတွင်းမိနစ်20လောက်အမေ့အပြည့်ပြီးမှပဲသမ္မတထရန့်ဟာမကြာသေးခင်တုန်းကသူ့ရဲ့ ပြည်ပခီးစဉ်တွေအောင်မြင်မှုတွေကိုအရေးတယူမလို့ပဲတရင်တူတွေကိုသာရေးသားဖော်ပြနေရတယ်ကိုစိတ်ပြက်နေပြီလို့အင်ဂျီရောပြောခွင့်ရကတရင်နောက်တွေကိုပြောခဲ့တာပါအမည်မဖော်လို့သူတရင်ရင်းမြစ်တွေကိုကူကားပြီးရေးသားနေရတယ်ကိုစိတ်ပြက်နေပြီဖြစ်ကြောင်းပြောဆိုပြီးနောက်မှာတော့အင်ဂျီရောပြောခွင့်ရကတရင်စာရှင်းလင်းမှုကနေထွက်သွားခဲ့ပါတယ်အင်ဂျီရောရဲ့ဆက်သွယ်ရေးဌာနညွှန်ကြားမှု Mac Duke ရာယူကနှုတ်ထွက်ကြောင်းသဘောတွေတဲ့ရင်တွေထွက်ပေါ်ခဲ့ပြီးနိုင်ပိုင်းအကြံမှာပဲအခုလိုဖြစ်ဖြစ်နဲ့ကြုံခဲ့ရတာပါညွန်ချိုင်းမှုယာရုကနှုတ်ထွက်သွားတာအင်ဂျီရောပြောခွင့်ရသူစပိုက်ဆာကိုရိုင်းပါဝင်ဝန်ထမ်းတွေအပြောင်းလဲလုပ်မဲ့ပထမခြေလှမ်းတရားဖြစ်နေလဲအများကမြင်နေပါတယ်သမ္မတထရမ့်ပါသူ့ရဲ့ဆွမ်းဆောင်မှုတွေကိုအဓိကသတင်းမီဒီယာကြီးတွေမှာပေါ်ပြမခံရပဲအင်ဂျီရောနဲ့ပတ်သက်နေတဲ့အရှုပ်တော်ပုံတွေကိုသာပေါ်ပြခံနေရတာနဲ့ပတ်သက်လို့မကျေမနပ်ဖြစ်လာနေတယ်လို့လည်းသတင်းတွေကပေါ်ပြနေကြတာပါမနေ့ကဒေသရှင်းလင်းပွဲအတွင်းသမ္မတထရမ့်ဆူရနဲ့ရုရှားတို့ကြားဆက်နွယ်မှုရှိတယ်လို့ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်တာတွေအပါအဝင်သတင်းတော်တွေရဲ့ပြည်နယ်နဲ့မေခွန်းတွေနဲ့အင်ဂျီရောပြောခွင့်ရသူရင်ဆိုင်ခဲ့ရတာပါသမ္မတရဲ့တမန်လည်းဖြစ်အင်ဂျီရောအကြံပေးလည်းဖြစ်တဲ့ဂျရက်ကွရှနာလျှော့ဝယ်ဆက်သွယ်လမ်းကြောင်းထားရှိရုရှားနဲ့ဆွေးနွေးခဲ့တဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်ထက်မှာပဲဝါရှင်တန်ပို့သတင်းစာကြီးကဖော်ပြခဲ့တဲ့နဲ့ပတ်သက်လို့မေခွန်းထုတ်ခဲ့တာကိုလည်းအင်ဂျီရောပြောခွင့်ရသူကဖြေကြားဖို့ညှင်းဆန်ခဲ့ပါတယ်
ဆီးရီးယားနိုင်ငံက IS Islamic အစွန်းရောက်တွေကိုပစ်မှတ်ထားပြီးမြေထဲပင်လယ်ထဲကနေ cruise missile ဒုံ၄စင်းပစ်ခတ်ခဲ့တဲ့အကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနကပြောဆိုပါတယ်။ Frigate စစ်သည်မော်နဲ့ရေငုပ်သည်မော်တစ်စင်းကနေပစ်လွတ်လိုက်တဲ့ missile ဒုံတွေဟာပါမာယာမြို့အနီးကိုကျရောက်ခဲ့ပြီး IS အစွန်းရောက်အဖွဲ့ကမြို့တော်တစ်ခုလိုထိန်းချုပ်ထားတဲ့ Raqqa မြို့ကနေပျောက်ရွှင်နေရာယူထားတဲ့စစ်သွေးကြွအဖွဲ့ဝင်တွေနဲ့လက်နက်ကြီးတွေကိုထိမှန်ခဲ့တဲ့အကြောင်းလည်းပြောဆိုခဲ့တာပါ။မီဇိုင်းတုံးတွေမပြစ်လွတ်ခင်အမေရိကန်တူရကီနဲ့အစ္စရေးနိုင်ငံတွေကိုအကြောင်းကြားခဲ့ကြောင်းလဲရုရှားကပြောပါတယ်။ဒါပေမဲ့လည်းတိုက်ခိုက်မှုတွေကိုဘယ်တော့မှလုပ်ခဲ့တာလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းပြောမထားပါဘူး။လွန်ခဲ့တဲ့နှစ်အတွင်းဖာမာယာဒေသမှာတိုက်ခိုက်မှုတွေအများအပြားတွေ့ခဲ့ရပြီး IS တိုက်ခိုက်ရေးသမားတွေနဲ့အစိုးရတပ်ဖွဲ့တွေအပြန်အလှန်ထိန်းချုပ်ခဲ့တဲ့ဒေသတစ်ခုလည်းဖြစ်ပါတယ်။လက်တလုံးမှာတော့ Syria တပ်ဖွဲ့တွေကမြို့ကိုထိန်းချုပ်ထားပေမဲ့တိုက်ပွဲတွေလည်းဖြစ်ပွားနေသေးပါ Syria သမ္မတ Bashar al-Assad ကိုထောက်ခံတဲ့ Russia တပ်ဖွဲ့တွေဟာ2015ခုနှစ်နှောင်းပိုင်းကစလို့ Syria ပြည်ပခါမှာပါဝင်လာခဲ့တာဖြစ်ပြီး IS စစ်သွေးကြတွေရဲ့ပြစ်မှတ်တွေကိုလေကြောင်းကထိုးစစ်ဆင်တိုက်ခိုက်မှုတွေကိုအာယုံဆိုင်ဆောင်ရွက်မှုမရှိဘူးဆိုပြီးတော့လည်းအမေရိကန်နဲ့တခြားနိုင်ငံတွေကဝေဖန်တာခံနေရတာဖြစ်ပါတယ်
UAVE ကတန်ညနေဘက်မြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် UAVE ကတန်မြန်မာအစီအစဉ်ရဲ့ပေါ်ထူးနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်တချင်းဖြစ်ပထင်းတက်မစ်ဆိုင်းတုံးရန်ကာဝေးအစီအစဉ်တရက်ကိုအောင်မြင်မြင်ဆက်တက်နိုင်ခဲ့ကြောင်းအမေရိကန်ပင်တဂွန်စစ်ဌာနချုပ်ကပြောဆိုလိုက်ပါတယ်။တချင်းဖြစ်ပထင်းတက်ဒုံခွင်းတုံးကိုထူးထူးခြားခြားဆန်းသက်အောင်မြင်ခဲ့ကြောင်းမစ်ဆိုင်းတုံးရန်ကာဝေးအေဂျင်စီကဒုတိယရေတပ်ဖွဲ့ချုပ်ကြီးဂျင်ဆာရင်းကပြောဆိုလိုက်တာပါ။ဒီငါးနေ့ကဆန်းသက်မှုအတွင်းမှာတော့မစ်ဆိုင်းတုံးနှစ်စင်းကိုတိကျစီပြစ်လုခဲ့ပါတယ်။ပစိဖိတ်သမုဒ္ဒရာထဲကကျွန်းငယ်တစ်ခုပေါ်ကနေတရုတ်ပြတ်တိုက်ခတ်တဲ့ပုံစံနဲ့ပြစ်လုလိုက်တဲ့တချင်းဖြစ်ဒုံတစ်စင်းကိုကယ်လီဖိုးနီးယားပြည်နယ်အခြေစိုက်ဗန်ဒါဘတ်လေတပ်အခြေစိုက်စခန်းကနေကြားဖြတ်ပစ်ခတ်တားဆီးခဲ့တာပါ။ကျွမ်းမော်ကနေပြစ်လွတ်လိုက်တဲ့ဒုံးကိုလေထဲမှာဂျားပြတ်ဟန်တာဖြစ်စီနိုင်ခဲ့တာဖြစ်ပါတယ်။အမေရိကန်လေထက်ထောင်လိုက်အရာရှိဟောင်းလည်းဖြစ်အချက်တဲဖြစ်ရှင်းဆန်ရအကြံပေးပုဂ္ဂိုလ်လည်းဖြစ်တဲ့ Citric Lecton ကတော့စံသက်မှုဟာတန်တမာရေးအရာကြီးမားတဲ့သတင်းစကားပါရရောက်တယ်လို့နေပညာပိုင်းအရာပြစ်မှတ်ကုန်မရောက်ခင်မှာတိုက်ချင်းဖြစ်ဒုံးတစ်ချို့ကိုလေထဲမှာဂျားပြတ်ဟန်တာချိန်မုံနိုင်စွမ်းရှိတယ်ဆိုတာကိုပြသရောက်တဲ့အကြောင်း VOA ကိုပြောပါတယ်။ဒုံးဝင်ဒုံးစင်မှာအရင်ကပြဿနာတွေပေါ်ခဲ့ဖို့ပြီးထိရောက်နိုင်စွမ်းကလည်း50ကနေ55ရာခိုင်နှုန်းလောက်သာရှိခဲ့ဘူးလို့အကြောင်းလဲပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားကတာတိုဖြစ်ပက်ထင်းတက်ဒုံးတစ်စင်းကိုအောင်မြင်မြင်ပြစ်လို့စမ်းသပ်နိုင်ခဲ့တဲ့အကြောင်းတင်းစားနေမှာပြောဆိုခဲ့ပြီးနောက်တစ်ရက်မှာပဲအမေရိကန်ကလည်းစမ်းသပ်မှုတွေကိုလှုံ့ဆော်ခဲ့တာပါ
။မြောက်ကိုရီးယားရဲ့ပက်ထင်းတက်ဒုံးကျည်နဲ့နျူကလ িয়ার စီစဉ်တွေကိုဟန်တားနိုင်ရင်အင်အားပြတဲ့အနေနဲ့အမေရိကန်ဘက်ကတတိယမြောက်လင်တင်တင်မော်တစ်စင်းပစိဖိတ်သမုဒ္ဒရာအနောက်ပိုင်းကိုဆစ်လွတ်တဲ့ဆိုတဲ့သတင်းတွေကိုအမေရိကန်စစ်ဌာနချုပ်ဘက်ကညင်းဆိုပါတယ်။ကမ္ဘာအခြေဆုံးစစ်တင်မော်တစ်စင်းဖြစ်တဲ့ USS Nimitz ကမြောက်ကိုရီးယားကိုသတင်းစကားပါတဲ့အနေနဲ့ Pacific သမုဒ္ဒရာအနောက်ပိုင်းကိုဆစ်လွတ်ထားတဲ့ American လေယာဉ်တင်တင်မော်ကြီးနှစ်စင်းဖြစ်တဲ့ USS Carbenson နဲ့ USS Ronald Reagan တို့နဲ့ပူးပေါင်းမယ်လို့သတင်းရှင်းမြစ်တွေက VOA နဲ့ဂျပန်သတင်းဌာန Asahi Shimbun တို့ကိုပြီးခဲ့တဲ့စနေနေ့ကပြောဆိုခဲ့ကြတာဖြစ်ပါတယ်။ ဒါပေမဲ့ကာကွယ်ဝင်ကြီးဌာနကမနေ့အင်္ဂါနေ့မှာဒီအချက်ကိုညှင်းပါတယ် USS Nimitz ဟာပုံမှန်အစီအစဉ်သာဖြစ်တယ်လို့ပြောဆိုပါတယ်အမေရိကန်ရစ်တပ်ရဲ့လင်းတင်သင်္ဘောတွေအုပ်စုကိုပစိဖိတ်အနောက်ပိုင်းနဲ့အိန္ဒိယသမုဒ္ဒရာထဲမှာပုံမှန်ချထားလို့ရှိပြီးလင်းတင်သင်္ဘော၃ဆင့်တို့ရဲ့လှုပ်ရှားမှုတွေကမူလစီစဉ်ထားတဲ့အတိုင်းသာဆောင်ရွက်နေတာဖြစ်တယ်လို့အမေရိကန်ပစိဖိတ်စစ်ဆန်ရေးယုံကရစ်တပ်ဒုတိယတပ်မှူး Matt Knight ကပြောပါတယ် USS Nimitz ကိုတော့လာမယ့်ကြာသပတေးနေ့ကစလို့တက်ချထားမှာဖြစ်ပါတယ်ရှင်
မတော်ရသည့်မိုးကြောင့်ရေကြီးမြေပြိုမှုတွေကြုံခဲ့ရကတည်ဆုံးသူရေတွက်ဟာအနည်းဆုံး200နှစ်ယောက်ထိရှိခဲ့တဲ့အကြောင်းသတိလင်္ကာနိုင်ငံကဒီကနေ့ပဲပြောဆိုလိုက်ပါတယ်လူပေါင်း96ဟာလည်းပျောက်ဆုံးနေဆဲဖြစ်ပြီး 8,000 နီးပါးဟာလည်းယာယီကိုလိုနီနေရာတွေမှာနေထိုင်နေကြရကြောင်းသတိလင်္ကာနိုင်ငံကကပ်ဘေးတံစီမံခန့်ခွဲရေးဌာနရဲ့နောက်ဆုံးထုတ်ပြန်ချက်မှာဖော်ပြထားတာပါပြီးခဲ့တဲ့သတင်းပတ်ကစလို့မိုးတိထံရွာသွန်းမှုတွေကြောင့်ရေကြီးမြေပြိုမှုတွေဖြစ်ပေါ်ရကရာချီရဲ့အဆောက်အဦတွေနေရင်တွေပျက်စီးခဲ့တယ်လို့လမ်းတွေဆက်ကင်းနေလဲရှုံ့နှံတွေဖုံးလန်းခဲ့ပါတယ်ရေဘေးတံခန့်ခွဲရသူစုစုပေါင်းကတော့လူပေါင်း 6,300 ထိရှိခဲ့တာပါသတိလင်္ကာကြီးရေတပ်ဖွဲ့တွေကတော့ကပ်ဘေးတင့်သူတွေကိုအကူအညီပေးရဖို့အနေနဲ့ရင်ဆိုင်နေရသူတွေကိုကယ်ဆယ်ဖို့ကူညီနေပါတယ်ကုလသမဂ္ဂအမေရိကန်ဩစတြေးလျတရုတ်အိန္ဒိယဂျပန်ပါကစ္စတန်စတဲ့နိုင်ငံတွေကလည်းသတိလင်္ကာနိုင်ငံကရေဘေးတံသင့်သူတွေကိုအကူအညီပေးဖို့ကတိပြုထားကြပါတယ်
။အင်ဒိုနီးရှားနိုင်ငံမှာလိင်တူစုံမဲ့သူဂေးတွေရဲ့အခွင့်အရေးတွေကိုပေါ်ပေါ်ထင်ထင်ဖြိုခွဲမှုတွေဇက်တိုက်ဖြစ်လာတဲ့အတွက်လိင်တူစုံမဲ့သူ LGBT ရဲ့တိုင်ဝမ်ကြားစိုးရိမ်ပွဲရာဖြစ်လာနေပါတယ်။ဒီလအတွင်းမှာပဲရေချိုးခန်းတွေလိင်ဖြောဖြည့်ရေးပါတီပွဲတွေကိုအကြီးအကျယ်ဝင်ရောက်ဆင်နွှဲမှုတွေရှိခဲ့တဲ့အထက်အမျိုးသား140ယောက်အဖမ်းခံခဲ့ရတဲ့ဂျကာတာမြို့တော်ကဆင်နွှဲမှုလည်းတစ်ခုအပါအဝင်ဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကတော့အချေးပြည်နယ်မှာလိင်တူဆက်ဆံတဲ့အမျိုးသားနှုတ်ကိုလူရှိသူရှိချိန်တန်အပြစ်ပေးခဲ့တာဟာဆိုရင်လေလိင်တူဆက်ဆံမှုကိုပိတ်ပင်တဲ့2015ခုနှစ်ကပြဋ္ဌာန်းခဲ့တဲ့ရှရီယာဥပဒေပြဋ္ဌာန်းချက်ကိုပထမဆုံးကျင့်သုံးခဲ့တာလည်းဖြစ်ပါတယ်ရှင
်ကိုအောင်လေဦးနဲ့မတ်တင်ကြီးထက်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့မြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်နဲ့ပတ်သက်ပြီးတော့တင်းမာမှုတွေတိုးနေတဲ့အချိန်မှာပဲအမေရိကန်ဘက်ကဒွန်ခွင်းထုံလက်နက်ကိုစမ်းသပ်လိုက်တဲ့သတင်းကိုတင်ဆက်ပေးကြပါမယ်မြောက်ကိုရီးယားနိုင်ငံကနောက်ဆုံးမစ်ဆိုင်ဒုံးလက်နက်စမ်းသပ်ပြစ်လွတ်ပြီးရပ်တော်ကြမှာပဲအမေရိကန်ပြည်အောင်စုကတိုက်ချင်းပြစ်ပယ်ထိန်တပ်မစ်ဆိုင်ဒုံးလက်နက်အသွင်ဆောင်တဲ့တိုက်ခိုက်မှုပါဝင်တဲ့ဒုံးခွင်းထုံလက်နက်ကိုအောင်မြင်စွာစမ်းသပ်ပြစ်လွတ်နိုင်ခဲ့ပါတယ်။ဒီစမ်းသပ်မှုဟာအမေရိကန်ကာကွယ်ရေးအတွက်အရေးပါတဲ့သမိုင်းမှတ်တမ်းဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ VOA သတင်းတောက်ယေဆုစမန်အိုနီရဲ့သတင်းဆောင်မကိုဒေါ်ခင်ဆိုးဝင်းကပြောပြပေးပါလိမ့်မယ်
။ကောင်းပါပြီရှင်။ဒီလိုဒုံးခွင်းထုံလက်နက်မျိုးစမ်းသပ်တာဟာပထမဆုံးအကြိမ်ဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကိုနျူကလ িয়ার ကြည်ဘူးတပ်မစ်ဆိုင်ဒုံးလက်နက်နဲ့တိုက်ခိုက်တဲ့အသွင်သဏ္ဍာန်လုပ်ပြီးတော့ဒီကာကွယ်ရေးစစ်ရေးလေ့ကျင့်မှုကိုပြုလုပ်ခဲ့တာပါအမေရိကန်ပိုင်နဲ့ Marshals ကျွန်းပေါ်ကနေအမေရိကန်စစ်တပ်ကတိုက်ချင်းပြစ်ပယ်ထိန်တပ်ဒုံးကြီးအသွင်ဆောင်ကိုပြစ်လွတ်လိုက်ပြီးတော့ကယ်လီဖိုးနီးယားပြည်နယ်မှာရှိတဲ့လေတပ်စခန်းကနေဒုံးခွင်းဒုံးကြီးကိုပြစ်လွတ်ခဲ့တာဖြစ်ပါတယ်ပြစ်မှတ်ကတော့အသွင်ဆောင်တိုက်ချင်းပြစ်ပယ်ထိန်တပ်ဒုံးကိုပစိဖိတ်သမုဒ္ဒရာထဲပြက်ကျသွားအောင်ပြစ်ချဖို့ပဲဖြစ်ပါတယ်ဒီစမ်းသပ်မှုကအောင်မြင်ပါတယ်ဒုတိယပြစ်လွတ်လိုက်တဲ့ဒုံးခွင်းဒုံးကြီးကပထမပြစ်လွတ်လိုက်တဲ့အသွင်ဆောင်တိုက်ချင်းပြစ်ဒုံးလက်နက်ကိုသမုဒ္ဒရာရဲ့ဝေဟင်မှာထိအောင်တိုက်ခိုက်ပြီးဖျက်ဆီးနိုင်ခဲ့ပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေနဲ့ပတ်သက်ပြီးတင်းမာမှုတွေတိုးနေတဲ့အချိန်မှာအမေရိကန်ကအခုလိုဒုံးခွင်းဒုံးလက်နက်ကိုစမ်းသပ်လိုက်တာဖြစ်ပါတယ်ကုလသမဂ္ဂနဲ့ကမ္ဘာခေါင်းဆောင်အများစုကပြစ်တင်ရှုံချနေတဲ့ကြားကပဲပြီးခဲ့တဲ့သတင်းပတ်တွေအတွင်းမြောက်ကိုရီးယားကမစ်ဆိုင်ဒုံးလက်နဲ့စမ်းသပ်တာတွေကိုခက်စိတ်စိတ်လုပ်နေတာနဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးနီကီဟေလီကအခုလိုပြောဆိုလိုက်ပါတယ
်။ Nothing is changing
North Korea. မြောက်ကိုရီးယားရဲ့လုပ်ရက်တွေကိုဘယ်ယာကမှပြောင်းလဲအောင်မလုပ်နိုင်ပါဘူး။ဒီတော့ကျမတို့တွေပြန်လဲစုစည်းကြပြီးတကယ်လို့ဒီလိုမျိုးသာတရက်ချားတစ်ခါဖြစ်နေရင်တော့ဘယ်လိုလုပ်ကြမလဲလို့ပြောနေကြရတာပါပဲ။
ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့မြောက်ကိုရီးယားအပေါ်နောက်ထပ်အရေးယူနိုင်မှုအတွက်အမေရိကန်ပြည်ထောင်စုနဲ့မြောက်ကိုရီးယားနဲ့နှိစက်ဆုံးမဟာမိတ်တရုတ်နိုင်ငံတို့ကဆွေးနွေးညှိနှိုင်းနေကြပါတယ်လို့တမ်မတ်ကြီးနီကီဟေလီကပြောဆိုလိုက်ပါတယ
် At what point do we do the resolution?
ဘယ်ချိန်မှာကျမတို့ဆုံးဖြတ်ချက်ချကြမလဲဆိုတာမျိုးကိုအခုကျမတို့ဆွေးနွေးနေကြတာပါဘယ်လိုစမ်းသပ်တဲ့ပုံစံမျိုးကိုဆိုလိုတာလဲစသဖြင့်ပေါ့လေဟုတ်ပါပြီအခုဆုံးဖြတ်ချက်ချဖို့အချိန်ကျပြီလားဒါမှမဟုတ်ကျမတို့ရှေ့ဘာဆက်လုပ်ကြမလဲအခုတော့ကျမတို့ဂျာရီကိုစူးစမ်းပြီးညှိနှိုင်းနေကြတဲ့အခြေအနေပါပဲ
တရုတ်နိုင်ငံအနေနဲ့မြောက်ကိုရီးယားကနျူကလ িয়ার ဒုံးလက်နက်တွေစမ်းသပ်မှုကိုရပ်တန်းကရပ်အောင်သူတို့ရဲ့အတွင်းသည့်ကွန်ရက်တွေကိုအတုံးချပြီးစူးစမ်းနေတယ်လို့သမ္မတထရမ့်အစိုးရကတော့ယုံကြည်နေတဲ့အကြောင်းတန်မတ်ကြီးနီကီဟေးလီကပြောဆိုလိုက်ပါတယ်ရှင်
။ဒေါကင်ဆိုရင်တင်ဆက်ပေးထားတာဖြစ်ပါတယ်။တစ်ဆက်ထဲမှာပဲအမေရိကန်သမ္မတအင်ဗျူရိုနဲ့သတင်းမီဒီယာတွေကြားဆက်ဆံရေးတင်မာလာမှုကိုလည်းတင်ဆက်ပေးကြပါတယ်။သမ္မတဒေါ်နယ်ထရမ့်ရဲ့ပြည်ပခီးစဉ်အပြီးရပိုင်းတွင်းမှာပဲသမ္မတအင်ဗျူရိုနဲ့သတင်းမီဒီယာတွေကြားဆက်ဆက်ရေးအစီအမပြေဖြစ်နေတာတွေကိုမနေ့ကအင်ဗျူရိုသတင်းစာရှင်းလင်းပွဲမှာအပြေအဝါတွေ့လာရပါတယ်။ဝေဖန်ထိုးနှက်တာတွေခံရတဲ့အင်ဗျူရိုပြောရေးဆိုခွင့်ရှိသူရှွန်စပိုက်ဆာကသမ္မတထရမ့်ရဲ့ပြည်ပခီးစဉ်အကြောင်းသတင်းစာရှင်းလင်းပွဲကိုမနေ့ကရုတ်တရက်ဆုံးသက်ပြီးတော့သမ္မတအပေါ်သတင်းမီဒီယာတွေရဲ့ရေးသားနေပုံတွေမှားနေတယ်လို့ပြစ်တင်သွားပါတယ်။သမ္မတအင်ဗျူရိုမှာဆက်တွေ့အရာရှိတွေပြောရေးဆိုခွင့်ရှိသူတွေအကြားတာဝန်အပြောင်းအလဲတွေဖြစ်တော့မယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတဲ့အချိန်နဲ့လည်းတိုက်ဆိုင်နေတဲ့အကြောင်း VOA သတင်းတောက် Bill Gallo ပေးပို့တဲ့သတင်းကိုဦးသိန်းထိုင်ဦးကပြောပြပေးပါလိမ့်မယ်
။သမ္မတဒေါ်နယ်ထရမ့်ရဲ့ပြည်ပခီးကိုအောင်မြင်တဲ့ခီးစဉ်တစ်ခုအဖြစ်အင်ဗျူရိုကရှုမြင်ထားချိန်မှာပဲပြည်တွင်းမှာတော့ပြဿနာတွေရှိနေတဲ့ဆိုတာကိုမနေ့ကသတင်းစာရှင်းလင်းပွဲကသတိပေးလိုက်တယ်လို့ဖြစ်နေပါပဲ။ဒေါ်နယ်ထရမ့်သမ္မတအဖြစ်တာဝန်မယူခင်သူ့ရဲ့သမဲဂျယ်ရက်စ်ကူရှနာကရုရှားနဲ့ရှုဝဲဆက်သွယ်မှုစူးစမ်းခဲ့တယ်ဆိုတာနဲ့ပတ်သက်ပြီးမေးခွန်းတွေကိုသမ္မတအင်ဗျူရိုကရှောင်းလွဲကိုစူးစမ်းနေပါတယ်။အင်ဗျူရိုပြောရေးဆိုခွင့်ရှိသူရှောင်းစပိုက်ဇာကဒီသတင်းကိုညင်းလဲမညင်းသလိုဝန်ခံပြောဆိုခဲ့တာမျိုးလည်းမရှိပါဘူး။သတင်းကယုံကြည်စိတ်ချလို့မရတဲ့သတင်းဆိုပြီးတော့သာတုံ့ပြန်ပြောဆိုခဲ့တာပါ
။ What your question assumes is a lot of facts that are not substantial.
ခင်ဗျားမေးတဲ့မေးခွန်းကအခြေအမြစ်ဘာမှမရှိတဲ့သတင်းတွေနဲ့ခန့်မှန်းတာမျိုးဖြစ်နေပါတယ်။ဘယ်သူဘယ်ဝါလို့မဖော်တဲ့သတင်းအရင်းအမြစ်ကိုအခြေခံပြီးပေါက်ကြားလာတဲ့သတင်းတွေပဲဖြစ်နေပါတယ်။
သမတ်ဖြစ်သူကရှနာရုရှားနဲ့ဆက်သွယ်ရေးလိုင်းဖွင့်မှုကြိုးစားခဲ့တယ်ဆိုတဲ့သတင်းကသမ္မတဒေါ်နယ်ထရမ့်ပြည်ပခီးထွက်နေတုန်းပေါ်ထွက်လာခဲ့တာပါခီးစဉ်အတွင်းမှာနေတိုးမာမိတ်ဖွဲ့ဝင်တွေကသူတို့ဘက်ကထဲဝင်ရမယ့်ကာကွယ်ရေးသုံးစိတ်ကိုမထည့်တဲ့အတွက်ဘာလို့ရမယ်ဆိုပြီးသမ္မတထရမ့်ကဝေဖန်ပြောဆိုခဲ့ပါတယ်ဥရောပခေါင်းဆောင်တွေကတော့သမ္မတထရမ့်ရဲ့ပြောဆိုချက်နဲ့ပတ်သက်ပြီးစိုးရိမ်နေအကြောင်းတုံ့ပြန်ပြောဆိုကြပါတယ်ဂျာမနီဝန်ကြီးချုပ်အန်ဂလာမက်ကဲကတခြားသူတို့အပေါ်မှာပြည်ဝမိကိုအထားရတဲ့အချိန်ဒီဘလိုဝဲဖြစ်ကြော်လွန်သွားခဲ့ပြီဆိုပြီးဒီသတင်းပတ်ထဲမှာပြောဆိုနေတာပါဒီပြောဆိုချက်ကဂျာမနီအနေနဲ့အမေရိကန်ပြည်ထောင်စုကိုမာမိတ်အဖြစ်ဆက်ပြီးတော့မယုံတော့ဘူးဆိုတာတက်သည့်ပြနေတယ်လို့တချို့ကမြင်ပါတယ်ဒါပေမဲ့လည်းအင်ဂျီတော်ပြောရေးဆိုခွင့်ရှိသူရှောင်းစပိုက်ဇာကဒါကအောင်မြင်မှုလို့အဓိပ္ပာယ်ဖွင့်နေပါတယ
် That's great That's what the president
called ဒါကတိတ်ကိုကောင်းတဲ့ကိစ္စပါသမ္မတထရမ့်ကလည်းဒါကိုတောင်းဆိုတာပါသူကဝင်ကိုမျှပြီးခံကြဖို့ထပ်ပြီးပြောခဲ့တာပါ
အင်ဗျူရိုတွင်မှာတာဝန်ကြီးကျယ်ပြောင်းလဲတာတွေပေါ်လာပြီးရှောင်းစပိုက်ဇာနဲ့တခြားဆက်သွယ်ရေးအရာရှိပြောရေးဆိုခွင့်ရှိသူတွေဘေးရောက်သွားမယ်ဆိုတဲ့သတင်းတွေထွက်လာတာနဲ့ပတ်သက်လို့သတင်းတောက်တွေကမေးမြန်းခဲ့ကြပါတယ်။ထပ်ပြီးတော့ပြောင်းလဲတွေရှိနေသလားကင်မရာအင်တာဗျူးတွေနေသွားပြီးသမ္မတကိုယ်တိုင်ပဲထွက်ပြီးပြောတာမျိုးတွေဖြစ်လာတော့မလားဆိုတဲ့မေးခွန်းတွေနဲ့ပတ်သက်လို့လည်းရှောင်းစပိုက်ဇာကအဆုံးမှာတော့သမ္မတကပဲအကောင်းဆုံးသတင်းစကားပါနိုင်တဲ့သူသူကတော့မျက်တစိတက်တည်ပြနေတာပါလို့ပြန်ဖြေသွားပါတယ်။သတင်းဌာနတွေနဲ့အင်ဗျူရိုပြောရေးဆိုခွင့်ရှိသူရှောင်းစပိုက်ဇာကြားဆက်ဆံရေးအစီအမံပြဖြစ်နေတာကိုအင်ကာနေသတင်းစာရှင်းလင်းပွဲကတက်တည်ပြလိုက်တယ်လို့ဖြစ်သွားပါတယ်။သတင်းစာရှင်းလင်းပွဲမိနစ်20လောက်ပဲကြာပြီးအခမ်းအနားရမထွက်ခင်သမ္မတထရမ့်နဲ့ပတ်သက်လို့သတင်းတွေမှာဖော်ပြနေတာတွေမှားနေတယ်ဆိုပြီးသူကအခုလိုဝေဖန်ပါတယ်
။ The reason that the president is frustrated is because
သမ္မတဘက်ကအလိုမကျဖြစ်ရတဲ့အကြောင်းကသတင်းတင်ဆက်တဲ့အခါမှာအမှားတွေတစ်လျှောက်လုံးတွေ့နေရလို့ပါ။အမိမဖော်လို့တဲ့သတင်းရက်ွက်တွေကိုကိုးကားပြီးအမှန်တကယ်အဆုံးသတ်မှာဖြစ်မလာတဲ့ကိစ္စတွေကိုဖြစ်နေပါပြီဆိုတာမျိုးအကြိမ်ကြိမ်ရေးသားနေကြတာပါဒါကပြဿနာရှိနေပါတယ
်သတင်းတော်တွေရဲ့အမေကိုရှောင်းစပယ်ဇာကဆက်မဖြေတော့ပါဘူးဒါကအင်ဗျူရိုဆက်သွယ်ရေးဖွဲ့ပြောရေးဆိုခွင့်ရှိသူတွေရဲ့ပြောဆိုချက်တွေအပေါ်မှာအကြီးအကျယ်ဝေဖန်တာတွေထပ်ထွက်လာဦးမယ်လက္ခဏာဖြစ်ကြောင်းပါခင်ဗျာ
ဦးသိန်းထိုင်ဦးကတင်ဆက်ပေးထားတာဖြစ်ပါတယ်ခုတစ်ခါမှာတော့တရုတ်နိုင်ငံရဲ့ခေတ်သစ်ဘိုလမစီမံကိန်းအကြောင်းကိုတင်ဆက်ပေးကြပါတယ်တရုတ်နိုင်ငံကဗဟိုအာရှဒေသနောက်တခြားကမ္ဘာဒေသကြီးတွေနဲ့ချိတ်ဆက်ကုန်သွယ်ရေးလမ်းကြောင်းဖြစ်တဲ့ခေတ်သစ်ဘိုလမကြီးစီမံကိန်းနဲ့ကမ္ဘာတဝန်းစီးပွားရေးဦးဆောင်လှုပ်ရှားမှုတစ်ခုကိုမကြာသေးခင်ကစတင်ခဲ့ပါတယ် OBOR လို့ခေါ်တဲ့ခေတ်သစ်ဘိုလမကြီးစီမံကိန်းဖြစ်မြောက်ရေးဦးဆောင်လှုပ်ရှားမှုကနိုင်ငံတကာပူးပေါင်းဆောင်ရွက်မှုကိုတိုးမြှင့်နိုင်ရေးဖြစ်တယ်လို့တရုတ်သမ္မတရှီကျင်းပင်ကပြောပါတယ်ဒါပေမဲ့တရုတ်ကပြောဆိုထားသလောက်တော့တကယ်တမ်းလက်တွေ့ပွင့်လင်းမှုမရှိတဲ့အပေါ်မှာတော့အမေရိကန်အရာရှိဟောင်းတွေနဲ့စီးပွားရေးဆိုင်ရာကျွမ်းကျင်သူတို့ကစိုးရိမ်နေကြပါတယ်။ VOA သတင်းတောက် Natalie Liu ရဲ့သတင်းလွှာကိုမှတ်တင်ကြီးထိုက်ကပြောပြပေးပါလိမ့်မယ်
။တရုတ်ရဲ့အစီအစဉ်ကအာရှအာဖရိကနဲ့ဥရောပတစ်လွှာမှာစိတ်ကန်းတွေယထာလန်းတွေလမ်းမကြီးတွေနဲ့တခြားအခြေခံအဆောက်အအုံတွေတည်ဆောက်ဖို့ဖြစ်ပါတယ်။ဘီဂျင်းမြို့တော်မှာမကြာခင်ကကျင်းပခဲ့တဲ့ညီလာခံမှာတော့က ကမ္ဘာတလွတ်စီးပွားရေးရဝန်ကြီးတခုပေါ်ပေါက်လာရေးဆောင်ရွက်မှုတွေမှာပါဝင်ပတ်သက်တဲ့နိုင်ငံတွေကုမ္ပဏီတွေနှစ်ဦးနှစ်ဖက်အကျိုးရှိစေမှာဖြစ်တယ်လို့တရုတ်သမ္မတရှီကပြောပါတယ်။ဒါပေမဲ့တချို့ကတော့တရုတ်ရဲ့တကယ့်ရည်ချက်ကဘာလဲဆိုတာကိုမေးခွန်းထုတ်ပါတယ်။အမေရိကန်စိုးရရဲ့ကုန်သွယ်ရေးကိုယ်စားလှယ်တော်ဟောင်းရှာလင်းဘာရှက်စကီကတော့အခုလိုပြောပါတယ
်။ China that has stopped the process of economic reform and opening.
တရုတ်ကစီးပွားရေးကိုဖွင့်လှစ်တဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်ကိုရပ်ပစ်လိုက်ပြီးတော့ဒီစာတစ်ဖက်သက်အကျိုးမြတ်ရှိစေမယ်။စီးပွားရေးအမြတ်ထုတ်တဲ့ဝါရကအကြီးထွားလာပြီးအမေရိကန်နဲ့နိုင်ငံတကာကုမ္ပဏီတွေကိုခွဲခြားဆက်ဆံတဲ့နည်းလမ်းအများအပြားကိုကျင့်သုံးလာပါတယ်
။တရုတ်ရဲ့လက်ရှိစီးပွားရေးလုံရကန်ရအခြေအနေကြောင့်ရင်းနှီးမြှုပ်နှံမှုဆန်ရထိတ်တန့်နိုင်ငံတစ်ခုအဖြစ်မသတ်မှတ်တော့တဲ့နိုင်ငံခြားကုမ္ပဏီအကြီးအကျယ်အတွက်ကတိုးလာနေပါတယ်။တရုတ်နိုင်ငံကအမေရိကန်ကုန်သည်ကြီးများအသင်းရဲ့မကြသေးခင်ကစစ်တမ်းတစ်ခုမှာဒီအချက်ကိုတွေ့ခဲ့တာပါအမေရိကန်ကုန်သည်ကြီးများအသင်းအကြီးအကဲဝီလျံဇာရစ်ကအခုလိုပြောပါတယ
် Some companies are looking back to North America where especially energy costs
တချို့ကုမ္ပဏီတွေကအာရှရှိတော်အာရှတို့မှာလုတ်ကွက်ရှာနေကြပြီးတော့တချို့ကတော့စွန့်စည်းနှုန်းပိုပြီးတက်တာတဲ့မြောက်အမေရိကဘက်ကိုပြန်ကြည့်နေကြပါတယ်သူတို့ထုတ်ကုန်တွေအတွက်လုံသမားအရေးကတိတ်ပြီးအရေးမပါတော့ပဲတရားဥပဒေစိုးမိုးရေးနဲ့ပွင့်လင်းမြင်သာမှုရှိရေးကပိုပြီးအရေးပါလာပုံရပါတယ်
။တရုတ်အနေနဲ့တချင်းကမှီခိုခဲ့ရတယ်လို့မျိုးနိုင်ငံခြားအရေးနှီးတွေနဲ့ဤပညာတွေအပေါ်မှီခိုစရာမလိုတော့တဲ့အချက်ကိုတချို့ကထောက်ပြပြီးဒါကြောင့်လဲကုမ္ပဏီတွေနိုင်ငံတွင်းကရုပ်သိမ်းသွားမဲ့အပေါ်စိုးရိမ်စိတ်ကင်းမဲ့နေတာလို့ထောက်ပြပါတယ်။ဒါပေမဲ့လဲတရုတ်ရဲ့အင်မတန်မှတင်းကျပ်တဲ့မူဝါဒတွေကြောင့်ရင်းနှီးမြှုပ်နှံမှုတွေကြာဆင်းလာတဲ့အခြေအနေနဲ့ကြုံတွေ့နေရစေလို့သုံးသပ်သူတချို့ကဆိုပါတယ်။Peterson Institute ကနိုင်ငံတကာစီးပွားရေးပညာရှင် Ted Moran ကတော့အခုလိုပြောပါတယ
် China is already such a huge presence on the world economic stage so I'm not predicting
ပြောကလက်ရှိကမ္ဘာစီးပွားရေးဇက်ကူမှာနေရာကြီးကြီးယူထားပြီးဖြစ်ပါတယ်ဒါကြောင့်ဒုက္ခတွေပဲအခြေအနေမျိုးရှိလာမယ်လို့ကျွန်တော်မခံမမအောင်ဖွင့်ပြမှုပို့ပြီးတော့နေကွေးလာပြီးတော့လာမယ့်ဆယ်နှစ်အတွင်းခိုင်မာတဲ့ဖွင့်ပြတိုးတက်မှုမရှိနိုင်ဘူးဆိုတာတော့ပဲကျွန်တော်ကတော့ယူဆပါတယ်
တရုတ်ရဲ့ခေတ်သစ်ပိုးလမ်းမကြီးဆန်ရညီလာခံမှာတော့အလုံးပါဝင်ရေးဆိုတဲ့အယူအဆကိုတရုတ်သမ္မတရှီကဦးစားပေးပြောဆိုခဲ့ပေမဲ့အမေရိကန်ကုမ္ပဏီတချို့တို့ကတော့တကယ်အရှိအခြေအနေထက်ပိုပြီးဟန်ပြတဲ့သဘောဖြစ်နိုင်တယ်ဆိုတဲ့အပေါ်မှာစိုးရိမ်နေကြဆဲဖြစ်ပါတယ်ရှင်
မတင်ကြီးထိုက်တင်ဆက်ပေးထားတာဖြစ်ပါတယ်။ခုတစ်ခါမှာတော့တက်မတော်တက်စခန်းတစ်ခုကိုရုပ်သိမ်းပေးတောင်းဆိုချက်ကို KNU ကထောက်ခံကြောင်းပြောဆိုညှိနှိုင်းတဲ့သတင်းကိုတင်ဆက်ပေးတင်ပါတယ်။ကရင်ပြည်နယ်တန်လွင်မြကျောတခြားဖားပွန်ခရိုင်အတွင်းမှာရှိတဲ့မြမတက်မတော်တက်စခန်း18ခုကိုရုပ်သိမ်းပေးဖို့ဒေသခံကြေးရွာသားတွေရဲ့တောင်းဆိုမှုကိုကရင်အမျိုးသားအစည်းအရုံး KNU ဖားပွန်ခရိုင်ကနေထောက်ခံပြီးတော့ဒီကိစ္စအတွက်မြမဆွေရနဲ့ဆက်လက်ညှိနှိုင်းသွားမယ်လို့လည်း KNU ခရိုင်တာဝန်ရှိသူကပြောပါတယ်။လက်ရှိဖလာခိုဒေတာနဲ့အီတူတာဒုက္ခတေစခန်းနေသူတွေကတက်မတော်စခန်းရှိနေလို့သွားရေးလာရေးမှာကြောက်ရွံ့မှုတွေရှိနေပြီးတော့နေမြုပ်မိုင်းအန်ဒီရီတွေကိုလည်းစိုးရိမ်နေပြီးတော့အခက်အခဲမျိုးစုံရှိနေတယ်လို့စခန်းတာဝန်ရှိသူတွေကပြောပါရယ်။ထိုင်းချီဆိုင် VOA မြန်မာပိုင်းသတင်းတောက်နိုင်ကိုရင်ကသတင်းပေးပို့ထားပါရယ်
။ဟုတ်ကဲ့ပါ။ကရင်ပြည်နယ်ဖားပွန်ခရိုင်တွင်မြမတက်မတော်ထိုင်းစခန်းတွေကိုရုပ်သိမ်းပေးဖို့ဖလာခိုဒေတာနဲ့အီတူတာဒုက္ခတေစခန်းနေသူတွေရဲ့ဆန္ဒဖော်ထုတ်တောင်းဆိုမှုပေါ်မှာKNU ကKN မြူရာစီယုံဖာပွန်ခရိုင်ကနေထောက်ခံကြောင်းဖာပွန်ခရိုင်တွင်းရင်မှုပတူစောသေးတယ်ကအခုလိုပြောပါတယ
်ဤတူတာအဒီဗီခဲဘလေသူတို့တောင်းဆိုတာကအဲတန်လေညကန်ဖူအပါဝေကျွန်တော်တို့တွေးထဲမှာရှိတဲ့စကားပေါင်းဆန်ခုခုပါလေရုပ်သေးသေးဖို့သူတို့တောင်းဆိုတဲ့ဟာတွေစစ်တော်တယ်လို့ကျွန်တော်တို့ကအဲဒါထောက်ခံလိုက်ပါတယ်သူတို့တောင်းဆိုတဲ့အချက်လေးတွေကိုကျွန်တော်တို့အထက်ကောင်းသောဒီကတိပေးပြီးတော့ဒီအရေးတွေကိုဆက်လက်ပြီးတော့အရေးယူပေးဖို့ဆောင်ရွက်ပေးဖို့တာဝန်ခံပေးဖို့အဲဒါကျွန်တော်တို့မြန်မာအစိုးရနဲ့သလောကောင်းအဲဒါတက်မတော်နဲ့သလောကောင်းသွားတွေ့တဲ့အခါဒီအချက်လေးတွေကိုတင်ပြပေးဖို့ကျွန်တော်တို့တောင်းဆိုထားတာရှိပါတယ်နော်
ဒေရခန်ရဲ့တောင်းဆိုချက်ကိုအတိအမှတ်ပြုပြီး KNU ပို့ဟုကိုတင်ပြသွားပြီးတော့မြန်မာအစိုးရနဲ့ဆက်လက်ညှိနှိုင်းသွားမယ်လို့သူကပြောပါတယ်ဖာပွန်ခရိုင်တွင်းမှာမြန်မာတပ်မတော်စစ်စခန်း18ခုကိုရုပ်သိမ်းပေးဖို့မေလ24ရက်နေ့ကဖလာကိုတီရနဲ့ဤသူတဒုက္ခသည်စခန်းနေသူတွေကနေဇန္နဖော်ထုတ်တောင်းဆိုခဲ့တာပါအခုလိုစကမ်းရုပ်သိမ်းပေးဖို့တောင်းဆိုရတဲ့အကြောင်းရင်းကိုတော့ဤတူတဒုက္ခတဲ့စကမ်းတာဝန်ခံစောပူလူကအခုလိုပြောပါတယ
်ကျွန်တော်တို့ပါတယ်ရဲ့စားလာလှုပ်စားခိုင်စားလှုပ်လှုပ်လှလှဖို့အဲ့ဒါပါဖြစ်လဲဆိုတော့ကျွန်တော်တို့ဒီစစ်ပြေတခါတည်းဖြစ်တာဒီတိုက်ပွဲအကြောင်းတော့အဲ့လိုဖြစ်ကြောတချို့ပြည်သူလူတွေကကြောက်လာပြီးတော့ညာရေးပြောက်ရတာသူတို့အမိုက်ကျောက်စီအမြဲရှိတာပေါ့လိုခဲ့တဲ့နေ့ရသူတို့ခံစားရတာအချို့လူတွေဟိုကအချက်ဖဲတွေပါတွေ့ကြတော့သူတို့အဲ့ဒါကြောက်ပြီးတော့ကျွန်တော်တို့အဲ့ဒါကြည့်ပြနေမှာ
ဖာဖုံခရိုင်တွင်းမှာ KNU နဲ့မြန်မာသမ္မတတို့ကြားစစ်ရေးသိမ်းမှာခဲ့မှုကြောင့်1969ခုနှစ်ကစပြီးတော့ဖလာခူရေမူပလောကျော်မူပလောထခုစတဲ့ကြေးရွာဆက်နေရွာကရွာသားတွေဤတုဒ္ဒဒုက္ခသည်စခန်းမှာစစ်ပေးသိမ်းရှောင်နေခဲ့ရတာပါလက်ရှိဤတုဒ္ဒဒုက္ခသည်စခန်းတွင်းမှာစာနာရိတ်ခါပြတ်လတ်တော့မဲ့အခြေအနေရှိနေပြီးနေရရင်းကိုပြန်ဖို့လက်ခက်ခဲရှိနေစေလို့တင်းအုပ်ဆရာပေါ်လေခါလီလာကခုလိုပြောပါတယ်
အခုဣတုထာမနေတာတော့စိတ်မကြတော့ကိုလာပဲဆိုလို့ရှိတော့ TVB ကရိတ်ခါတွေဖြတ်ရမယ်ဆရာနဲ့တွေ့ကြပြည်သူလူတို့ကလည်းဒုက္ခရောက်မှာတော့ဖိတ်ရတယ်သူတို့ခေါင်းဆောင်တွေကလည်းဟိုစားတရားဝင်လာပြီးတော့စီစီဆွေးနွေးရလည်းမရှိတော့ဘူးကိုရကိုရအေးစစ်ပြဖို့နေထိုင်ဖို့တော့အခုလက်ရှိပုံစံကြီးကတော့မဖိတ်ချင်ကြရပဲနဲ့မပြရသေးတာတချို့မင်းလည်းဆွေးရတယ်စစ်သားကလည်းကိုရလှုပ်ရှားခဲ့စားနေတက်တဲ့တွေပဲခါထောင်ပြီးတော့ဘယ်သူမှမပြရသေးတော့ပြောမယ်ဆိုရင်အဲ့ဒါတော်တော်လေးကိုဒုက္ခရောက်နေသဘောပါပဲ
ဖလာခူဒေသနဲ့ဣဒုဒဒေသတွေမှာအရင်ကစစ်ရေးပဋိပက္ခကာလတွင်လက်နက်ကန်ဖွဲ့တွေထောင်ထားတဲ့မိုင်းတွေဟာဒေသခံတွေရဲ့သွလာရေးနဲ့အလွတ်လွတ်ကန်ရေးမှာအန္တရာယ်ပြုချင်းချောက်နေပါတယ်။ကရင်ပြည်နယ်တွင်မိုင်းရှင်းလင်းရေးနဲ့ပတ်သက်လို့2019-2018ပန္နာနှစ်တွင်ဦးစားပေးနေရာဖြစ်ရှင်းလင်းဖို့ပြည်နယ်စိုးရွားကနေဆောင်ရွက်သွားမယ်လို့ပြောဆိုနေပေမဲ့လည်းအကောင့်ထဲမဖော်နိုင်သေးတဲ့အခြေအနေမှာရှိနေပါတယ်။လက်ရှိဤသူသားဒုက္ခသည်စခန်းသွင်းမှာစစ်ရှောင်ဥယျာဉ်3000နီးပါးရှိနေပြီးမတည်ငြိမ်သေးတဲ့နိုင်ငံရေးချေနေကြောင့်နေရရင်းကိုပြန်ဖို့မဖြစ်နိုင်သေးဘူးလို့စခန်းကော်မတီတွေကပြောပါတယ်မြန်မာအစိုးရနဲ့ KNU တို့ဟာ2012ခုနှစ်မှာပြည်ထောင်စုအစစ်အပြည့်ရဆဲခဲ့ပြီး NCA ပြည်ရစာချုပ်လက်မှတ်ရေးထိုးပြီးနောက်ပိုင်းတိုက်ပွဲတွေငြိမ်သက်နေပေမဲ့အစိုးရတမတော်တပ်စခန်းထားရှိတာဟာဒေသခံတွေရဲ့လုံခြုံမှုကိုချင်းချောင်းနေတယ်လို့သွားလာရေးမှာဟန်တန်းဖြစ်နေတယ်လို့ဒေသခံတွေကဆိုပါတယ်ပြီးခဲ့တဲ့မေလ15ရက်နေ့နဲ့24ရက်နေ့တုန်းကဖာပုံခရိုင်ဒေသခံတထောင်နဲ့ IDP ပြည်သွင်းပုံဆောင်ဒုက္ခသည်3000ကနေဒေသတွင်းမြန်မာတပ်မတော်စခန်းကိုရုပ်သိမ်းပေးဖို့တောင်းဆိုခဲ့ပါတယ်။ KNU ဖာပုံခရိုင်အနေနဲ့မြန်မာတပ်မတော်ကနေတပ်စခန်းရုပ်သိမ်းသွားဖို့ဒေသခံတွေရဲ့သဘောထားကိုထောက်ခံကြောင်းကိုလည်းမေလ29ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အစိုးရတပ်စခန်းတွေရုပ်သိမ်းပေးရေးကိစ္စဟာတနင်္ဂနွေလုံးပြည်ခတ်တိုက်ခိုက်မှုရက်စရေးသဘောတူစာချုပ် NCA ထဲမှာလက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်တပ်နဲ့တပ်မတော်တို့ကြားမှာယုံကြည်မှုတည်ဆောက်နေစေကာလဖြစ်ပြီးနိုင်ငံရေးရခိုင်မာမှုရှိမှသာတပ်စခန်းဆုတ်ခွာမဲ့အဆင့်ကိုရောက်ရှိမယ်လို့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPTJC တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
နိုင်ငံရေးသတင်းပေးပို့ထားတာပါတော်တာရှင်များရှင်မြန်ကြခင်မှာတင်ဆက်ပေးမယ် VOA American တန်ညဘက်9နိုင်နေ10နိုင်ချီမြန်မာဘာသာစီစဉ်ဒီမှာတော့မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍဦးကျော်စံတရဲ့မြန်မာရေးသုံးသက်ချက်ဖြင့်အပတ်စဉ်အားကစားကဏ္ဍတို့ကိုလည်းနားဆင်ကြဖို့ရှိပါတယ် VOA ကနေဗုဒ္ဓဦးနဲ့ညနေခင်းစီစဉ်တွေကိုဆက်ပြီးတင်ဆက်ပေးနေပါတယ်အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းကြီးချုပ်ကိုကိုအောင်လေးဦးကကြီးညာပေးပါမယ်ရှင်
အာဖဂန်နစ္စတန်နိုင်ငံကဘူးမြူရောကတန်တမာရပ်ကွက်မှာဒီကနေ့မနေ့စောပိုင်းပြင်းထန်တဲ့ကားဘုံးထောင်တိုက်ခိုက်မှုကြောင့်လူ90ထက်မနည်းသေဆုံးပြီး300ကျော်ဒဏ်ရာရသွားပါတယ်။ပောက်ကွက်မှုဖြစ်ပွားပြီးနိုင်ပိုင်းကျန်မှာပဲသေဆုံးသူရေအတွက်ကိုအမြင့်ဖော်လို့သူအာဖဂန်လူမျိုးရေးအရာရှိသူက VOA ကို TV ပြောဆိုခဲ့တာပါ။နိုင်ငံကတန်ယုံတွေအစိုးရယုံတွေရှိရာကဘူးမြူရောကအချက်ချအရက်မှဖြစ်ခဲ့တဲ့ပောက်ကွက်မှုကြောင့်ဒါဇင်နဲ့ချီတဲ့ကားတွေအနည်းနာကအဆောက်အဦတွေလည်းထိခိုက်ပျက်စီးခဲ့တာပါ။ပြည်နယ်တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ဖက်မှုနဲ့ပတ်သက်လို့စုံစမ်းစစ်ဆင်နေတဲ့ထက်လွတ်တော်ထောက်လိုင်းရေးကော်မတီကိုဆော်ရက်ဆရန်နေလွှဲပြောင်းပေးဖို့သမ္မတထရန့်ရဲ့အမျိုးသားလုံခြုံရေးအကြံပေးအရာရှိအောင်မက်ကယ်ဖလင်းကသဘောတူလိုက်ပါတယ်လွှတ်တော်ကော်မတီရဲ့ဆင့်ကော်မှုကိုမက်ကယ်ဖလင်းကအစိုးရမှာတော့ညှင်းပယ်ခဲ့တာပါစီးရီးယားနိုင်ငံ IS အစံဆွေးရောက်တွေကိုပြစ်မှတ်ထားပြီးမြေထဲပင်လယ်ထဲကနေ cruise missile တုံးလေးစင်းပစ်ခတ်ခဲ့ကြောင်းရုရှားကာဝေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ် frigate စစ်သင်္ဘောနဲ့ရင်းကုန်သင်္ဘောတစ်စင်းကနေပြစ်လွတ်လပ်တဲ့ missile တုံးတွေဟာပမာန်မြို့နီးကိုချရောက်ပြီးအဲဆွေးရောက်ဖွဲ့ကမြို့တော်တစ်ခုလိုထိန်းချုပ်ထားတဲ့ rocket မြို့ကနေပျောက်ရွှေ့နေရယူထားတဲ့စစ်သွေးကြွဖုံနေတဲ့လက်နက်ကြီးတွေကိုထိမှန်မဲ့ခဲ့တဲ့အကြောင်းလည်းပြောဆိုခဲ့တာပါတချင်းဖြစ်ပက်တင်တက်မစ်ဆိုင်းတုံးရဲ့ကောက်ဝဲစီစဉ်ချက်ကိုအောင်မြင်ဆန်းသက်နိုင်ခဲ့ကြောင်းအမေရိကန်ပင်တဂွန်စစ်ဌာနချုပ်ကပြောဆိုလိုက်ပါတယ်။တချင်းဖြစ်ပက်တင်တက်ဒုံခွင်းတုံးကိုထူးထူးခြားခြားဆန်းသက်အောင်မြင်ခဲ့တဲ့အကြောင်းအမေရိကန်မစ်ဆိုင်းတုံးရဲ့ကောက်ဝဲအေဂျင်စီကဒုတိယရေတပ်ဖွဲ့ချုပ်ကြီးဂျင်းဆရင်းကပြောဆိုလိုက်တာပါ
။တရင်ချင်းချုပ်ကိုကိုအောင်လင်းဦးကကြေညာပေးခဲ့တာပါ။ဒီညနေတွေစီစဉ်ထုတ်လို့မှုကတော့မက်ခင်ပြူထွေးဖြစ်ပြီးတော့အင်ဂျင်နီယာကတော့ Dia Wang ဖြစ်ပါတယ်။ကျွန်မအီတန်စမရှင်VOA American တန်ညာပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00နာရီ10:00နာရီထိလိုင်းတူမီတာ24 25နဲ့51တို့ကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါင်းကြားမှာရှင်လန်းကြပါစီရှင
This program has come to you from the Voice of America, Washington.